Ukraine ကိုကျူးကျော်စစ်ဆင်နွှဲနေတဲ့ Russia ကိုစက်တဘရီနေ့မှာ Britain ကရော American ကပါထပ်မံတန်ခတ်အရေးယူလိုက်ပါတယ်။ Russia ဝင်ငွေရလန်းအတွက်အဓိကဖြစ်တဲ့စိန်တပ်တုနဲ့စွန့်ရင်ဆိုင်ရာကုန်သွယ်မှုတွေလုပ်နေတဲ့အတွက် Russia နဲ့ဆက်နွှဲနေတဲ့လူပုဂ္ဂိုလ်နဲ့ company ပေါင်း50ကျော်ကိုအရေးယူတာလို့ Britain အရာရှိတွေကပြောပါတယ်။ Britain နိုင်ငံရဲ့ဝန်ကြီး David Cameron ကလည်းအခုဆိုနှစ်နှစ်ထဲဝင်လာပြီးဖြစ်တဲ့ Russia ကျူးကျော်စစ်ကိုတုံ့ပြန်တိုက်ခိုက်နေတဲ့ Ukraine ကိုထောက်ခံပံ့ပိုးပေးမယ်လို့ထပ်လောင်းပြောပါတယ်။အခုဒဏ်ခတ်အရေးယူတဲ့သူတွေနဲ့ကုမ္ပဏီတွေဟာကာဝေးဆိုင်ရာလက်နက်တွေထုတ်လုပ်နေတာ၊ jet တိုက်လေယာဉ်တွေ၊ engine တွေ၊တန့်ကားတွေနဲ့ missile တွေထုတ်လုပ်မှုနဲ့ဆက်နွယ်နေတယ်လို့ဗြိတိန်နိုင်ငံရဲ့ရုံးကအကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ American ပြည်တော်စုကလည်း Russia ရဲ့ Ukraine ချူကျော်စစ်စတင်တဲ့ February 24ဒုတိယနှစ်ပတ်လည်နဲ့မတိုင်ခင်မှာအရေးယူဒဏ်ခတ်မှုအစ်စ်တွေချမှတ်ကြောင်း American တရားရေးဌာနကအကြေစားပေးနေမှာအကြေညာချက်ထုတ်ပြန်ပါတယ်။ရုရှားစုအနေနဲ့ဆက်နေပြီးကြီးဝါချမ်းသာနေတဲ့အထင်ကြီးပုံကိုယ်ရင်းနဲ့သူတို့နဲ့ငွေကြီးအဆက်အသွယ်ရှိသူ၅ဦးကိုအရေးယူကြောင်းစက်တဘရီနေ့မှာပဲထုတ်ပြန်တာပါဒီထဲမှာငွေကြီးခွာချမှုလုပ်ခဲ့ကြောင်းဝန်ခံတဲ့အမေရိကန်ခြေစိုက်လုပ်ငန်းရှင်၂ဦးလည်းပါပြီးသူတို့ကိုပါဖမ်းဆီးခဲ့တာလည်းဖြစ်ပါတယ်ဒါအပြင်ရုရှားစုအနေနဲ့ဆက်နေတဲ့တထေးကြီးဗစ်တာဖီဗလော့ဖ်ရဲ့ဖလော်ရီဒါကဒေါ်လာ၂သန်းခွဲတဲ့နေအိမ်တွေကိုလည်းတင်းစီလိုက်တာဖြစ်ပါတယ်